တိုင်းပြည်မှာမိမဲ့စရိုက်တွေဖြစ်နေလို့အာဏာသိမ်းခဲ့ရတယ်ဆိုတဲ့ဆက်ဆိုရဟာကိုယ်တိုင်မိမဲ့စရိုက်တွေကိုစနစ်တကျလှုံ့ဆော်ကျူးလွန်နေပြီးတော့နိုင်ငံရေးအသွင်ကူးပြောင်းရေးကိုသွေးထွက်တန်ယိုဖြစ်အောင်လုပ်နေတယ်လို့ RFA ကဆက်သွယ်မင်းမြတ်နဲ့နိုင်ငံရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။ကိုဘိုကြီးဟာ AAPP ခေါ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ကတွဲဖက်တွင်းရင်မှုဖြစ်ပါတယ်။ကိုဘိုကြီးကနာအဖကနိုင်ငံရေးအကြံဖတ်မှုတွေလုပ်ဖို့အတွက်ပြင်ဆင်နေပုံကိုအခုလိုရှင်းပြပါတယ်။
ကျွန်တော်သိခဲ့တဲ့လောက်ကတော့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုသူတို့စင်းပြစုတာရှိတယ်။စင်းပြစုပြီးပြည်သက်ဆက်ကြတော့အဲ့ဒီကနေပြီးတော့နိုင်ငံရေးအကျဉ်းသားဟောင်းရေအတွက်1300ကျော်လောက်ကိုပေါ့။အနီရောင်ဆင့်၊လိမ်မောင်ရောင်ဆင့်၊ဝါရောင်ဆင့်ဆိုပြီးတော့အဆင့်ကြီးတတ်မှတ်ထားတာရှိတယ်။အဲ့တော့အဲ့ဒီမှာမှတစ်ခုခုဖြစ်လာလို့ရှိရင်ကြိုပြီးတော့ကာကွယ်တဲ့အနေနဲ့တချို့တွေကိုသူချိန်သိမ်းတာကိုတချို့တွေကိုကျတော့လည်းတစ်ခုခုဖြစ်လာလို့ရှိရင်ဒီလူစုလူဝေးပြဿနာဖြစ်တယ်ဆိုတဲ့ပုံစံမျိုးနဲ့ဒါကြတဲ့အပြည့်ရှင်းပြဖို့ဆိုပြီးတော့သူတို့အဲ့လိုမျိုးတွေစီရင်ပြုစုပြီးတော့ခွဲခြားသတ်မှတ်ထားတယ်သူကျွန်တော်သိရ
တယ်။ဟုတ်ကဲ့အဲ့လိုစီရင်ပြုစုတဲ့နေရာမှာအခုထင်ရှားတဲ့လူငယ်တောင်းသားခေါင်းဆောင်တွေဖြစ်တဲ့မင်းကိုနိုင်တို့ကိုကိုကြီးတို့အခုထေးကျွယ်တို့အဲ့လိုပုဂ္ဂိုလ်မျိုးတွေလည်းပါဝင်တယ်အဲ့လိုပုဂ္ဂိုလ်မျိုးတွေကိုလည်းပြန်ဖန်ကောင်းဖမ်းမယ်ဒါမှမဟုတ်ရင်လည်းဒီလူတွေကိုဒီကုနာပြောတဲ့အရက်သားအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖန်တီးပြီးတော့ထိုးတာတိတ်တာတွေလှုပ်လာနိုင်တယ်လို့ပြောနေတာရှိပါတယ်ဒါရင်းနဲ့ပတ်သက်လို့ကိုကိုကြီးတို့ဘက်ကဘယ်လောက်များစိုးရိမ်မှုရှိပါလဲ
။ဒီကအစီအစဉ်ရှိုံနဲ့မဟုတ်ဘဲနဲ့တို့ကပထမဆုံးအချိန်ချင်းနဲ့မင်းကိုနိုင်ကိုဒီလူပုံတွေမှာပဲစိတ်မသက်တဲ့လူတယောက်ကနေထိုးတယ်ဆိုပြီးတော့အဲ့လိုထိုးတဲ့ဖြစ်ရတဲ့ကူကကြောင်ရင်ကလာပဲဖြစ်ခဲ့တာရှိတယ်။အဲ့လိုဖြစ်ခဲ့တာရှိတဲ့အတွက်ကျွန်တော်တို့ကဒီမင်းကိုနိုင်တို့ကိုကိုကြီးတို့ကိုသေးကျွယ်တို့ကိုမင်းစရာတို့အဲ့ဒီအပြင်ကိုတခြားဒီဒီအသီးသီးမှာရှိနေတဲ့ဒီ7790ကျောင်းသားဆောင်ကျောင်းသားဆောင်ဆောင်တွေဒီလူတွေအသက်အန္တရာယ်အတွက်ကိုဒီလူတွေကိုမတရားတိအမှုစင်ပြီးအဖမ်းခံရမှာတွေအတွက်ကိုအဲ့ဒါတွေကျွန်တော်တို့ကအထူးပဲစိုးရိမ်စိတ်ရှိပါတယ်
ကိုဘိုကြီးပြောဆိုသွားတာပါမြန်မာပြည်ရင်းကကျောင်းသားလူငယ်ခေါင်းဆောင်တူဖြစ်သူကိုကိုကြီးကိုဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုဘယ်လောက်ရှိပါသလဲလို့မေးကြည့်တော့ကိုကိုကြီးကအခုလိုစဖြေပါတယ
်ကျွန်တော်တို့အနေနဲ့ကစလုပ်ကလေးကဒီလုပ်လုပ်တာမှာကိုရင်းစီးပွားကျွန်တော်တို့ဖြည့်ခဲ့နေတာမှုတွေရှိမယ်ဆုံးရှုံးမယ်အဲ့ဒါနောက်ဆုံးအဆုံးဆုံးစဉ်းနေဒီကျွန်တော်တို့ပြင်ဆင်ထားပြီးသားပါအဲ့လိုဆိုတော့ကျွန်တော်တို့တိုင်းပြည်ကိုပြန်လည်တည်ဆောက်တဲ့အခါမှာအနည်းငယ်ခံမဲ့ပြုလုပ်မဲ့သူတွေနဲ့တည်ဆောက်မှသာနောက်မျိုးဆက်အတွက်အခွင့်အရေးကောင်းနေစာရတဲ့ငြိမ်းချမ်းတဲ့အနာဂတ်ကိုတည်ဆောက်နိုင်မှာလို့ယုံကြည်တဲ့အတွက်ကြောင့်ကျွန်တော်တို့ပြီးခဲ့တဲ့ကာလတစ်ဆောက်လုံးမှာလည်းကျွန်တော်တို့လူငယ်ဘဝကိုပေးဆက်ပြီးပါပြီ။ရှေ့ဆက်ပြီးတော့လည်းကျွန်တော်တို့ရင်ဆိုင်မှုကျွန်တော်တို့အသိဉာဏ်ထားပါပဲ။ဒါဖြစ်ကျွန်တော်တို့ဖြစ်စေချင်တာကတော့ငြိမ်းချမ်းချမ်းနဲ့အသိကူးပြောင်းနိုင်မှုကိုနိုင်ငံရေးမှာပါဝင်ပတ်သက်နေသူအားလုံးကဝိုင်းဝန်းချိုးတန်းကြဖို့ပဲအလေးနဲ့ထားပါတယ
်။ဒါကကိုကြီးကပဲဆက်ပြီးတော့နေဒေသအသီးသီးကနိုင်ငံရေးလှုပ်ရှားနေတဲ့လုတ်ဖော်ကင်ဘတ်တွေအတွက်ပုံမိုးဆွေးရင်ပူပန်မိတယ်လို့အခုလိုဆက်ပြောပါတယ
်အဓိကကတော့ကျွန်တော်တို့ကတော့ရန်ကုန်မှာနေတယ်ကျွန်တော်တို့ကထိုက်ရောက်လူတီများတယ်ဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းဥပဒေကြောင်းရရင်ဆိုင်ရမှာကိုကျွန်တော်တို့ဝန်မလေးတွေနဲ့လို့ဥပဒေပြင်ပကနေပြီးတော့ခြေရမျိုးတွေနဲ့ပတ်သက်လို့တော့ထိုက်ရောက်ကျွန်တော်လက်တည်ထားပါတယ်အလားတူပဲကျွန်တော်တို့နေဒီမှာဒေသအသီးသီးမှာနိုင်ငံရေးပေါင်းရနေကြတဲ့စွန့်စွန့်နေတာခံနေကြတဲ့နိုင်ငံရေးလူပေါ်ကင်ဘတ်တွေစီလူရင်းအနေနဲ့လည်းတစ်ခါကရင်းနှီးဆောင်လို့ရှင်နေတဲ့ဗတိလေးကတော့ကိုယ်ယုံကြည်တဲ့ကိုယ်လည်းဆွဲဆွဲငယ်ငယ်ပုတ်ကင်ပြီးတော့ငင်းညာစွာအပြင်ကူးပြောင်းရေးကိုဆက်လက်ကြိုးပမ်းကြဖို့ပဲကျွန်တော်တိုက်တွန်းနေပါတယ်
။ BLC မြန်မာနိုင်ငံရှိနေများကောင်စီအထွေထွေတွေ့မှုဥအောင်သူကတော့နိုင်ငံရေးဖိနှိပ်မှုတွေကိုကြဲကြဲပြင်းပြင်းတုံ့တက်လေ့လာတင်ကြောင်း RFA ကိုအခုလိုပြောဆိုပါတယ
်။နိုင်ငံရေးရဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့နှစ်ပိုင်းကျော်ရှိနေပါတယ်။တပိုင်းကလည်းဆိုတော့ငယ်ငယ်ရလို့ရှားသူတွေကိုရစတာပြင်မှုကျွတော်ကြီးတွေဖြစ်ရောဒီအမှုစင်ရေးဝယ်လို့တူတာတဲ့အဲအင်းဒီလိုကျွန်တော်ပြောမယ်ဆိုရင်ဒီ criminalize ကိုခေါ်ရဲလက်ဆိုင်အတန်းကြီးတွေမှာငယ်ငယ်ကြီးရလို့ရှားတဲ့ပုဂ္ဂိုလ်တွေကရစတာတွေဖြစ်တယ်ဆိုပြီးတော့လက်ရှိဒီဘယ်ကျင်းဆိုင်ဥရညာနဲ့ညီရေးမှုကျွတော်ကြီးတွေဖြစ်တယ်ဒီမှာဆိုရင်ဒီခြေကျိုးဥရညာရေးယူရဲဒါကျင်းဆိုင်ဥပဒေအခြားအထူးဥရညာနဲ့ညီရေးယူရဲဒါရောဒီအရာအလုံးကသာမန်ဒီအဖွဲ့ကြီးရဲ့ပြင်းရင်လည်းလုံးဝနှောက်ရက်ပေးတယ်ရာဇဝစားတွေကဒါရေးရတဲ့ပြင်းရင်လည်းဖြစ်တယ်အဲ့တော့အဲ့ဒီပြင်းရင်မျိုးနဲ့နိုင်ငံရေးရလို့ရှားတောင်းဆိုတွေကိုရေးယူတဲ့ကိစ္စဟာခါရာအင်းနဲ့ဆိုးတဲ့ကိစ္စဖြစ်တယ်ဒုတိယပိုင်းကပါလဲဆိုတော့တခါနိုင်ငံရေးရငင်းချမ်းစွာလို့ရှားတွေကိုအကျန်းဖက်နေတာနဲ့တွန်းပြီးတော့ပြင်းနေနေတာဖြစ်ပါတယ်ဒါဒီပြင်းရင်ဖြစ်တဲ့ကိစ္စရမျိုးတွေဖြစ်တယ်ဒါကကျွန်တော်အနာဘိုင်းဒီကိုယ်တိုင်ကဟိုကနိုင်ငံရေးရငင်းချမ်းစွာလို့ရှားတွေကိုပုံညာညို့တော့ပြင်းကိုတာဖြစ်ပါတယ
်ဥအောင်သူပြောဆိုသွားတာပါABP ဖွဲ့ကကိုဘူကြီးကတော့စစ်တပ်ဟာတရားဥပဒေလက်လွတ်လုပ်နေတယ်။ မင်းမဲစရိုက်ကိုတမင်ဖန်တီးနေတယ်လို့သုံးသပ်ပါတယ
်ဆိုလူခွင့်ရှိတော့ရကြည့်မယ်ဆိုလို့ရှိရင်ဒီနေ့ကတော့လူခွင့်ချုပ်ဖို့အစိုးရဆုံးကဏ္ဍဖြစ်တယ်ဆိုတော့လူခွင့်ချုပ်ဖို့အစိုးရဆုံးရဲ့အနှစ်သာရဟာတရားဥပဒေချုပ်ဖို့မရှိရပါဘူးဖြစ်တယ်ဆိုတော့ဒီလက်ရှိချုပ်ကောင်းဆောင်နေရဒီတရားဥပဒေရဲ့အထက်မှာလူစိုးလူမိုက်လူရန်ကားတွေစုပြီးတော့တိုင်းပြည်ကိုပြည်သူလူထုကိုမတရားတိအနိုင်ကျင့်ထားတဲ့အနိုင်ကျင့်ခိုင်းတဲ့ကာလလည်းဖြစ်နေတယ်ဒီမနက်ကဟာဒီဥပဒေမရှိရတဲ့မင်းသက်ဆန္ဒနဲ့ဖြစ်လာပါတယ်ဆိုပြီးအာဏာသိမ်းလာတဲ့ဒီစစ်ကောင်းဆောင်တွေကသူတို့ကိုယ်တိုင်ကမင်းသက်ဆန္ဒတွေတရားဥပဒေကိုချိုးဖောက်တာတွေအဲ့ဒါတွေကိုအငဲတစ်စီလုပ်နေတာဖြစ်တယ်။အဲ့လိုလုပ်နေတာဖြစ်တဲ့အတွက်တရားဥပဒေစိုးမှုမရှိဘဲနဲ့အတွင်ကူပိုင်းကာလတည်းကိုဖြစ်ဖို့ဆိုတာအတော်လေးခက်တယ်။တကယ်လို့အတွင်ကူပိုင်းကာလဖြစ်မယ်ဆိုလို့ရှိရင်လည်းချောမှုတဲ့အတွင်ကူပိုင်းကာလဖြစ်မှာမဟုတ်ဘဲနဲ့တကယ်ကိုကျန်းတဲ့နဲ့တွေးထုတ်တယ်မှုများတဲ့အတွင်ကူပိုင်းကာလတည်းကိုဖြစ်လာနိုင်မယ်လို့ကျွန်တော်သုံးသပ်မိပါတယ်။
အဲဥအောင်သူကတော့နိုင်ငံရေးဖိနှိပ်မှုတွေကိုဒံပြန်နိုင်မှုအတွက်ပြည်တွင်းပြည်ပကနိုင်ငံရေးလှုပ်ရှားသူတွေဘက်မှလည်းပြင်ဆင်မှုရှိရှိနဲ့ဆောင်ရွက်သင့်တယ်လို့အခုလိုအကြံပြုပါတယ်
။ကိုမင်းကိုနိုင်ရေးဥပဒေကြီးအဲ့ဒီရှိနေဆိုတဲ့ခက်လာတာပါဝင်နောက်ထပ်အလားတူ energy ကောင်းတဲ့တွေဖိုင်းရရှိနေဆိုရင်ခက်လာနိုင်တာရှိပါတယ်။ဆိုလိုတာကဒီလှုပ်ရှားမှုအားလုံးမှာဒီကိုမင်းကိုနိုင်ကိုကြီးရောပါဝင်နိုင်ငံရေးရဒီငင်းချမ်းရောတက်ကြွရောလှုပ်ရှားတဲ့ပုံပုံအားလုံးတယောက်ဖြစ်လာတဲ့အခါတိုင်းမှာကျွန်တော်ဒီထဲမှာသိကြရည်ဆိုတဲ့ mechanism ရှိတာလို့လေ။ဟိုအဖွဲ့အစည်းတွေပေါ်နေလို့လေ။နောက်တစ်ခါတကယ်လိုက်ပြည့်ပုံစံရှိတာလို့လေ။အဲ့လိုမရှိလာတဲ့ငါကာလာပလုံကတော့ဒီဟာမျိုးဆက်ရှိနေပါလား။အဲ့တော့တရားဖမ်းခံသွားတဲ့ခါတိုင်းကကျန်တဲ့ဒီအင်အားစုတွေကျန်တဲ့ဟိုစာတီးအဖွဲ့အစည်းတွေတောင်းရှိတဲ့ပုံစံတွေရဲ့ချင်းရောက်ဒီပုံတဲကြရည်ဆိုရမယ်။ကျန်တဲ့မိသားစုတွေကာဝယ်ဆောင်ချောက်ပေးမယ်။ဒီတရင်းကိုလည်းငါဖြန့်ပြီးတော့ဒီ international မှုပုံစံမျိုးနဲ့ကာဝယ်ဆောင်ချောက်ပေးကြမယ်။ဝိုင်းလို့ပေးကြမယ်ဆိုရင်တော့ကျန်းမာရေးတဲ့ပုဂ္ဂိုလ်တွေတက်တက်ကြွကြွရှိနေ။ညီမတွေကလည်းကျွန်တော်ပို့သူတရားရောင်းမယ်။ရေရှည်ဒီဥပဒေစိုးရိမ်အခြေခံလည်းဒီဆောက်ရရောက်လိမ့်မယ်လို့ကျွန်တော်လည်းမြင်ပါတယ
်။အကြောင်းသားခေါင်းဆောင်ကိုကိုကြီးကတော့နိုင်ငံရေးအကြမ်းဖက်မှုတွေဟာတိုင်းပြည်ရဲ့နိုင်ငံရေးဓလေ့ဖြစ်နေပြီဆိုရင်ဒါဟာတိုင်းပြည်အတွက်ရှက်စရာတုံ့နှုတ်စရာပဲလို့ RFA ကအခုလိုပြောဆိုသွားပါတယ်ခင်ဗျာ
။အဓိကကကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးပြဿနာလူမှုရေးပြဿနာတွေကိုဖြေရှင်းတဲ့အခါမှာတောင်းတဲ့တောင်းဘလောက်ငင်းငင်းချမ်းချမ်းနဲ့သဘောထားကြီးကြီးနဲ့ဖြည့်ရှင်းနိုင်တယ်လေဆိုတော့ဟာလူမျိုးနဲ့နိုင်ငံတော်ရဲ့ဂုဏ်သိက္ခာဖြစ်ပါရဲ့ညီချင်းမှုရဲ့အဆင့်အကြောင်းကိုပေါ်ပြတာလည်းဖြစ်ပါရဲ့အဲ့တော့ကျွန်တော်တို့မှာငင်းချမ်းစွာဖြည့်ရှင်းနိုင်တဲ့ညီချင်းမှုမရှိဘူးအကျန့်ဖြည့်ရှင်းတဲ့ဟလာကျွန်တော်တို့အင်အားသုံးဖြည့်ရှင်းတဲ့အလေးချက်တာရှိတယ်ဆိုရင်ဒါလို့နိုင်ငံကမိသားစုတွေဓာတ်ရဲမှာကျွန်တော်တို့နိုင်ငံရဲ့ရည်ပြည့်မှုအဆင့်အတန်းဟာအဲ့လိုတော့ရှိတယ်အဲလူတွေဟာအကျောက်တရားတွေချင်းချောက်မှုတွေနဲ့ပဲကျွန်တော်တို့ဖြည့်ရှင်းတဲ့လူမျိုးဖြစ်တယ်။ငင်းငင်းချမ်းချမ်းနဲ့ဖြည့်ရှင်းတဲ့အလေးထားမျိုးရည်ရွယ်မှုမျိုးကျွန်တော်တို့မှာမရှိဘူးလို့ချက်ပွဲလိလိနဲ့လက်မျိုးသွေးခံရမှာဖြစ်ပါတယ်ခင်ဗျာ။